သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါတရရှင်နေရှင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာအခုဆိုရင်9လကျော်ကြာလာတဲ့အများဖမ်းဆီးဖိနှိပ်မှုတွေလည်းညာတဲ့ထဲများလာပါတယ်ဒီလိုလှုပ်ဆောင်ခံရတဲ့အထက်မှာစတုဒ္ဓမန်နိုင်လို့ခေါ်ဝေါ်ကြတဲ့သတင်းမီဒီယာကဏ္ဍရလူတွေလည်းပါဝင်ဖြစ်ပါတယ်သတင်းတိုက်တွေကိုဖျန်းချီခွင်းလိုင်စင်ပိတ်သိမ်းတာတွေရှိခဲ့သလိုသတင်းသမားယာနဲ့ချီကိုလည်းဖမ်းဆီးတာမျိုးရှိတယ်ဆိုတဲ့အကြောင်းတန်လွင်ခဲ့ရဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ဒီမိုကရေစီကိုထိန်းသိမ်းရမှာစတုဒ္ဓမန်နိုင်လို့တင်စားလို့ရှိတဲ့သတင်းမီဒီယာအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေဟာတစတဲ့တစပုံမပြင်းထန်လို့လာပါတယ်။လက်ရှိလုပ်ကိုင်နေတဲ့သတင်းသမားတွေကိုဖမ်းဆီးတရားစွဲဆိုရုံကမကအနားယူထားတဲ့သတင်းသမားဟောင်းတွေပါလိုက်လံဖမ်းဆီးတာတွေကိုအကြမ်းဖက်စစ်ကောင်စီကအခုရက်ပိုင်းပုံမလှုပ်ဆောင်လာတာပါ။အတိမပြုတ်နိုင်သေးတဲ့သတင်းတွေအရတော့အရင်သတင်းမီဒီယာစီးရင်တွေနဲ့လိုက်လံဖန်ဆင်းနေတဲ့လို့တောင်သတင်းလောကမှာပြောဆိုနေကြပါတယ်။အခုတစ်ပတ်အတွင်းမှာတင်သတင်းတောက်ဟောင်းအယ်ဒီတာဟောင်းတွေကိုလိုက်လံဖန်ဆင်းတာတော့ဦးနဲ့အထက်ရှိနေပါပြီ။ဒီလိုသတင်းသမားတွေကိုအကွက်ချဖန်ဆင်းနေတာတွေဟာနိုင်ငံအာဏာကိုအတ္တမသိမ်းယူခဲ့တဲ့အကြမ်းဖက်စစ်ကောင်စီရဲ့ပြည်သူတွေအပေါ်ချိုးဖောက်မှုတွေကိုသတင်းစစ်ဆေးမှုတွေရက်တအောင်လှုပ်ဆောင်နေတာဖြစ်တယ်လို့သတင်းသမားတွေကတော့ရှုမြင်ကြပါတယ်။လက်ရှိအချိန်မှာတင်းချောင်ရင်သတင်းလုပ်ငန်းဆက်လှုပ်ဆောင်နေတဲ့အက်ဒီတာတူက
ဒီရပိုင်းမှာဆိုပို့ပြီးတော့ဒီသတင်းတောက်တွေကိုပြစ်မှတ်ထားပြီးတော့ဖန်ဆီးလာတာရှိတယ်ဆက်ပြီးတော့လည်းသတင်းမီဒီယာအလုပ်လုပ်နေတဲ့သူတွေကိုပြစ်မှတ်ထားပြီးတော့သူတို့လိုက်ပြီးတော့ဖန်နေတယ်အဲဒီအချိန်ကဟိုပြောရတော့တကယ်ကိုဟိုစိုးရင်စရာကောင်းတဲ့အချိန်နေဘာဖြစ်လဲဆိုတော့သူတို့ကစစ်အာဏာသိမ်းပြီးတော့နောက်ပိုင်းမှာဒီစစ်တပ်ကမတရားရုံမှမှုတွေဖန်ဆင်းနှိပ်စက်မှုတွေအကုန်လုံးကိုသတင်းမီဒီယာတွေကသူထိန်ချန်လို့မရဘူးပြီးခဲ့တဲ့88အရေးခင်းတုန်းကလိုမျိုးမဟုတ်တဲ့သတင်းပွင့်လင်းမြင်သာမှုပေါ့နည်းပညာပွင့်လင်းမြင်သာမှုနဲ့သတင်းအခန်းကဏ္ဍကနေပြီးတော့အကုန်လုံးသိအောင်လို့တင်ဆက်နေတဲ့အခါမှာသူတို့တော်တော်အခုချိန်ထိအခက်အခဲအများကြီးရှိတဲ့အတွက်အခုနောက်ပိုင်းမှာဒီသတင်းမီဒီယာတွေကိုပို့ပြီးတော့ဖန်ဆီးလာတယ်လို့ကျွန်တော်မြင်တယ်အဲ့ဒီအတွက်လည်းသတင်းမီဒီယာတွေရဲ့ရည်ရည်ကိုအခန်းကဏ္ဍကပို့ပြီးတော့ခက်လာမယ်ပေါ့နော်
စစ်ကောင်စီကသတင်းသမားတွေကိုလိုက်လံဖမ်းဆီးရမှာသတင်းရယူခြင်းဖမ်းဆီးတာတွေရှိသလိုနေအိမ်အထိသွားရောက်ဖမ်းဆီးတာတွေသတင်းပေးတွေကနေတစဉ်တင်းရှောင်နေရာတွေအထိသွားရောက်ဖမ်းဆီးတာတွေလှုပ်ဆောင်နေတာပါအချို့ဖမ်းဆီးခံရတာတွေမှာဆိုရင်မိသားစုဝင်တွေနဲ့ဖမ်းဆီးခံရကြောင်းချက်ချင်းသတင်းမရရှိပဲရဲ့အနှင်းငယ်ကြမှာသာစစ်ကောင်စီရဲ့မီဒီယာကနေသတင်းကြေညာချက်အရာအတည်ပြုတည်ကြားရတာတွေလည်းရှိပါတယ်ဆယ်စုနှစ်ကျော်ကြာအမျိုးသမီးသတင်းသမားတဦးဖြစ်လှုပ်ဆောင်ခဲ့တဲ့မတ်သူစာဟာဆိုရင်လည်းစက်တင်ဘာလ1ရက်ခရက်ကပျောက်ဆုံးနေတာအခုချိန်ထိဘာအချက်လက်မှမသိရှိရသေးကြောင်းမိသားစုနဲ့သတင်းအတိုင်းဝိုင်းကဆိုကြပါတယ်ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းကအဖမ်းခံခဲ့ရတဲ့မစ္စည်းမသတင်းဌာနအယ်ဒီတာဟောင်းကိုမျိုးတက်ဟာလည်းသူနေထိုင်ရာ AR တိုင်းကန့်ကြီးတောင်ရွာနေအထိလိုက်လံဖမ်းဆီးခံခဲ့ရတာပါဒီလိုခက်စိတ်စိတ်ဖြစ်လာတဲ့သတင်းသမားတွေအပေါ်ဖန်ဆီးမှုတွေကြောင့်လုံခြုံရေးအခြေအနေဟာအထူးစိုးရိမ်စရာဖြစ်လာတယ်လို့905ကကြီးနဲ့တရားစွဲဆိုခံရပြီးပြန်လည်လွတ်မြောက်လာတဲ့အလွတ်တန်းသတင်းသမားတဦးကပြောပါတယ
်လုံခြုံရေးကတော့ကြီးလန့်စားစားပဲနေ့စဉ်နဲ့အမြောက်မလုံခြုံဘူးဒီမှာသတင်းသမားကိုဖမ်းသွားပြန်ပြီဒီမှာသတင်းသမားဖမ်းသွားပြန်ပြီဆိုတဲ့ဟာတွေကအခုရပိုင်းတွင်းမှာပိုပြီးတော့စိတ်ပိုပြီးတွေ့လာတယ်ဘယ်သတင်းသမားကိုဖမ်းပြီးဘသူ့ကိုဖမ်းပြီးဆိုတာဘယ်ချိန်ကိုယ်လည်းပြန်အောင်လာမယ်ဆိုတာစိုးရိမ်လေးဖြစ်နေတယ်။ဟိုနောက်မှာအတန်ကြားလဲထားကြည့်ဒီနောက်အတန်ကြားလဲထားကြည့်ဆိုတဲ့စိတ်တစားဆန်ဆန်ပေါ့လုံခြုံရတော့ဘယ်နည်းနဲ့မှမလုံခြုံနေ့တူကမလုံခြုံပေါ့ဒီမလုံခြုံမှုကိုခံစားနေရတယ
်ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမားအကြီးအကျယ်တွေဟာအခုရက်ပိုင်းအထိဆိုတရားကြော်ရှိနေပြီလို့အဖမ်းဆီးခံသတင်းသမားတွေရဲ့အချက်အလက်နဲ့စည်ရင်းပြုစုနေတဲ့အဖွဲ့တွေစီကနေသိရပါတယ်အဲ့ဒီတည်းမှာ50ကျော်ကပြန်လည်လွတ်မြောက်ခဲ့ပြီး50ဝန်းကျင်ကတော့လက်ရှိအချိန်ထိဖမ်းဆီးထိန်းသိမ်းခံရစင်းနဲ့တရားစွဲထောင်ချခံရသူတွေပါဝင်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာ80ရာခိုင်နှုန်းဟာတည်င်းတောက်အယ်ဒီတာနဲ့ဓာတ်ပုံတည်င်းသမားတွေဖြစ်ပြီးကျန်တဲ့30ရာခိုင်နှုန်းမှာတော့အလွတ်တန်းတည်င်းသမားတွေအပြင်တည်င်းသမားဟောင်းတွေပါပါဝင်လာတာပါ။ဖန်စီကန်တင်သမားတွေထဲမှာ26ရာခိုင်နှုန်းဟာအမျိုးသမီးတင်သမားတွေဖြစ်တယ်လို့ပြုစုထားတဲ့စည်းရုံးအရာသိရပါတယ်။အများစုဟာပုံမှန် 905 ကကြီးနဲ့တရားစွဲထောင်ချခံခဲ့ရပြီးအချို့ကတော့မတရားအသင်းဆက်နွယ်မှုစက်ခွန်တင်နဲ့တရားစွဲအမှုဖွင့်ခံရတာတွေလည်းရှိနေပါတယ်။ ဒီလိုဖန်ဆီးနှိမ့်ဆက်အရေးယူမှုတွေလှုပ်ဆောင်နေတာကြောင့်တင်းသမားတွေနဲ့မီဒီယာတွေရဲ့အမိခိုကင်းကင်းနဲ့လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်တွေပုံမပြောက်ဆုံးလာတယ်လို့မြန်မာအမျိုးသမီးတင်းသမားများအဖွဲ့ဝင်တူကဆိုပါတယ
်မီဒီယာသမားတွေကိုတရားစွဲထောင်ချခံရတဲ့ကိစ္စတွေဖြစ်လာတဲ့ဟာတွေရှိလာပါဘောနော်ရှိလာတဲ့အခါမှာအပြာတွေရဲ့အလုပ်လုပ်နိုင်စွမ်းအားကညှော့နေလာတယ်မီဒီယာကသူလုပ်ရမယ်independent ပေါ့နော်ဟိုအမိခိုကင်းပြီးလွတ်လပ်လပ်လုပ်ရမယ်ကိစ္စတွေကိုသူမလုပ်နိုင်တော့ဘူးမလုပ်နိုင်တဲ့အခါမှာမီဒီယာခံအခန့်ကဏ္ဍလည်းကြာဆင်းလာပေါ့နော်ကိုကိုရိုင်းနောင်ဆောင်တိမ်းမျောမှပြီးလွှားနေရတယ်ဒါပေမဲ့ဟိုတက်နိုင်တဲ့လောက်တော့ဒီစတုတ္ထမန်နိုင်ကဟိုစတုတ္ထမန်နိုင်ဖြစ်အောင်တော့လုပ်နေကြပေါ့နော်ဒါပေမဲ့ကျွန်တော်တို့မှာဗတ်မျှမှုလို့နော် impartiality လို့အဲ့ဒါတွေဟိုပြောတဲ့အခါမှာလည်းအခက်ခဲတော့ရှိနေတော့မယ်ဘာဖြစ်လို့လဲဆိုတော့ဒီချိန်မှာဟိုလုံရကန်ရတာကွာခတ်နေရပါတော့ခတ်နေတဲ့အခါမှာသတင်းရရှိမှုတစ်ဖက်ကအတန်ရရှိမှုလို့နော်ပြီးတော့ဟိုဘလို့ကိုကိုတိုင်းverification လုပ်မလဲ fact checking လုပ်မလဲအဲ့ဒီဟာတွေကပြဿနာဖြစ်နေအဲ့တော့စတုတ္ထမန်တိုင်းလို့ပြောရတဲ့ဟိုခန္ဓာပေါ့နော်သူလုံရတဲ့တာဝန် rules ပေါ့ပေါ့နော်သူအခန်းကဏ္ဍကိုအကြနေရဟာမျိုးဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့တော့အဲ့ဒီဟာတော့အားရကြမရှိတဲ့အနေအထားမျိုးဖြစ်တယ်
အပြည့်ပြည့်ဆိုင်ရာလူ့အခွင့်အရေးဥပဒေတွေမှာတော့တည်င်းသမားတွေကိုဖမ်းဆီးတာတည်င်းဌာနတွေကိုပိတ်ပစ်တာအပါအဝင်လွတ်လပ်စွာပြောဆိုခွင့်နဲ့သဘောထားဖော်ပြခွင့်ကိုမတရားကတ်သက်ခြင်းကိုတားမြစ်ထားပါတယ်။ကမ္ဘာတဝန်းကလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်နေတဲ့လူ့အခွင့်အရေးလေ့လာစောင့်ကြည့်ရေးအဖွဲ့ကလည်းတည်င်းသမားတွေကိုတရားစွဲတာမီဒီယာတွေကိုတိုက်ခိုက်နေတာတွေကိုမြန်မာစစ်အစိုးရအနေနဲ့ရပ်တန့်တဲ့ကြောင်းဇူလိုင်လကလေးကပြောကြားခဲ့ပါသေးတယ်။လူအခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့အာရှဒေတာဒုတိယညွှန်ကြားရေးမှူးဖီလ်ရော်ဘတ်ဆန်ကလည်းစစ်အစိုးရရဲ့ပုံမဆိုးဝါးလာတဲ့ထောက်လှမ်းရေးတွေနှောက်ယှက်နေတာတွေဖန်ဆီးထိန်းသိမ်းနေတာတွေကြောင့်အာရှမှာမြန်မာပြည်ဟာတည်င်းသမားတွေအတွက်လုံခြုံမှုအကင်းမဲ့ဆုံးနိုင်ငံတွေကတနိုင်ငံဖြစ်လာတယ်လို့မှတ်ချက်ပြုထားပါတယ်သတင်းသမားတွေကိုဖိနှိပ်ခြင်းမှာလွတ်လပ်တဲ့မီဒီယာရဲ့မြန်မာပြည်အခြေအနေသတင်းပေးပို့မှုကိုကန့်သတ်ခြင်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးမြန်မာပြည်ရဲ့ရက်မှာစစ်တပ်ကအပြင်းထန်လူ့အခွင့်အရေးချိုးဖောက်နေတာကိုညှဉ်းဆန်ခြင်းတဲ့သဘောတက်ရောက်တယ်လို့လည်းလူ့အခွင့်အရေးလေလာစောင့်ကြည့်ရေးအဖွဲ့ကဆိုထားပါတယ်ဒါဟာသတင်းသမားတွေနဲ့ပြည်သူတွေရဲ့အမြင်နဲ့ထပ်တူကြပြီးအခုဆိုရင်မီဒီယာလွတ်လပ်ခွင့်ပြည်သူတွေရဲ့သတင်းရယူပိုင်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပါထပ်တူဆုံးရှုံးခဲ့ရတဲ့အခြေအနေကိုရောက်ရှိခဲ့ပြီလို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။အရင်ကသတင်းမီဒီယာကောင်စီဝင်ဖြစ်ခဲ့ဘူးသူဝါရင့်သတင်းသမားတူကလည်
းမီဒီယာအနေနဲ့စတုတ္ထမန်နိုင်လုပ်ကိုပြည်ပြည်ဝါလုပ်ကိုမလွယ်တော့ဘူးမဖြစ်နိုင်တော့ဘူးနောက်တစ်ခါတော့အန်ဒီရည်နဲ့ရင်ဆိုင်ရနိုင်တဲ့ဆိုရက်ယူဆချက်မျိုးဖြစ်ပေါ်နေပြီပေါ့နော်ဒီအခြေအနေဆိုတော့သတင်းသမားတွေခြားထဲမှာဒီသတင်းအလုပ်လုပ်ဖို့ကိုပိုပြီးခက်ခဲလာမယ်လို့မြင်လာကြတယ်ဒီတစ်ချိန်မှာရန်နိုင်လုံးဝရန်နာသူမုံမြင်လဲရှောင်းတင်းဆိုတဲ့အနေအထားမျိုးတွေဟိုယူဆတဲ့သတင်းသမားတွေပိုပြီးများလာတာတွေ့ရတာပေါ့နော်ဆိုတော့မီဒီယာလွတ်လပ်ခွင့်ကဟိုဒီအချိန်မှာဘယ်လိုဖြစ်နေပြီလဲဆိုရင်တော့အွန်လိုင်းပေါ်မှာရေးလို့တော့ရတယ်တင်ပြလို့ရတယ်ဒါ့ပေမဲ့ဒီဘသူတင်ပြတယ်လဲဘသူရေးလဲဘယ်မီဒီယာလုပ်တယ်လဲဆိုတာလဲအမြဲတမ်းစောင့်ကြည့်နေတဲ့သဘောမျိုးနောက်တစ်ခါတော့အဲ့ဒါရဲ့ရေးတဲ့နောက်မှာအကျိုးဆက်ကဆက်ပြီးတက်ရောက်နိုင်တယ်ဆိုတဲ့အနေအထားမျိုးတွေရှိလာတော့ဆိုတော့ဒီဟာကမီဒီယာမလွတ်လပ်ဘူးဆိုတဲ့အဓိပ္ပာယ်လို့ပဲဒီအချိန်မှာတော့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဟာကတော်တော်ကိုဟိုနေပါတော့တဲ့အနေအထားလွတ်လပ်ခွင့်မရှိဘူးလို့ပြောရင်လည်းပြောကြရတယ်ယူဆကြရတယ်အများကြီးရှိတယ်ဒါပေမဲ့မီဒီယာလွတ်လပ်ခွင့်ဆိုတာတော်တော်ကိုခက်ခဲနေတဲ့အနေအထားလို့ပဲပြောမှာပေါ့
ဒီလိုသတင်းမီဒီယာသမားတွေပေါ်ဖန်ဆီးမှုတွေကိုအကြမ်းဖက်စစ်ကောင်စီကပေါ်လုလာတာကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အရေးယူပိတ်ဆို့မှုတွေမြင်းမြန်ဆန်ဆန်လုပ်ဖို့လိုနေပြီလို့ပြည်သက်နိုင်ငံအခြေဆိုင်နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကစက်တင်ဘာလ16ရက်ကသတင်းထုတ်ပြန်ထားပါတယ်ဒါအပြင်အာနာသိန်းကာလ9လချော်အတွင်း professional သတင်းသမား53ဦး professional မဟုတ်တဲ့သတင်းသမား2ဦးနဲ့ media လုပ်သားတဦးတို့ဟာလက်ရှိအချိန်ထိအကျဉ်းချခံထားရတာကြောင့်တရုတ်နိုင်ငံပြည်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒုတိယအကြီးမားဆုံးသတင်းသမားတွေအတွက်အကျဉ်းထောင်ဖြစ်နေတယ်လို့လည်း ISF ကဆိုပါတယ်ISF ရဲ့နှစ်စဉ်ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်မှုအညွန့်ကိအရာလဲမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာအခု2021စစ်ကောင်စီလက်ထက်မှာအဆင့်140အထိကျဆင်းသွားခဲ့ပြီးအရင်နှစ်တွေထက်ကျဆင်းခဲ့တာကိုတွေ့ရပါတယ်ဒါဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကာလအတွင်းက2019နဲ့နှိုင်းယှဉ်ရင်ကိုယ်စစ်ကျသွားတယ်လို့ဆိုနိုင်ပါတယ် အခုလိုသာတင်းသမားတွေပေါ်ဖိနစ်ဖန်စီထောင်ချတာတွေကိုစစ်ကောင်စီကဆက်လုဆောင်နေမယ်ဆိုရင်တော့လူခွင့်ရေးချုပ်ဖောက်မှုအချက်လက်တွေရရှိနိုင်မှုအားနည်းပြီးစစ်ကောင်စီကိုအရေးယူနိုင်မဲ့တပ်သေးတွေအာရော့သွားမှာကိုလည်းပြည်သူတွေကစိုးရိမ်နေကြတာပါ။အ
ဆိုးရွားတဲ့ကြိုးစားပေါ့မီဒီယာသမားတွေတို့တဖြည်းဖြည်းတဖြည်းဖြည်းတို့ဖမ်းလာမယ်ဖမ်းဆီးလာမယ်မီဒီယာသမားတွေရသလောက်တို့ဖမ်းမယ်အတန်းကြီးပိတ်သွားအောင်တို့လုပ်ဆိုရင်မီဒီယာတွေကတော့တကယ်မီဒီယာသမားအစ်စ်တွေဒီကဲ professional တွေကတော့အားနည်းလာမယ်ဆိုကြတော့မီဒီယာကဏ္ဍကအပြင်ရောက်သွားမယ်အပြင်ကနေပြီးတော့ပဲအလုပ်လုပ်နိုင်တော့အဲ့ဒီအချိန်မှာအဲမှာပါနေဖြစ်နေလေအဲမှာတက်ပြတ်နေတာနှိမ့်ဆက်တာတွေကိုတိတိကျကျမပေါ်ပြနိုင်တဲ့အတွက်စစ်ကောင်စီကိုကဘာကအရေးယူနိုင်မှုနိုင်ငံကဖိအားပေးနိုင်မှုကိစ္စတွေကတော့တော်တော်အားနည်းသွားမယ်အားနည်းသွားပြီးတော့နိုင်ငံရဲ့အခြေအနေကလည်းတကယ်ပြီးမီဒီယာမရှိဘူးဆိုရင်တော့စင်ပြီးကအခုအချိန်တွေကဟိုလုံးလုံးလည်းများကြီးစင်ပြီးကုန်းကုန်းတောက်ပါ
စစ်တပ်အာဏာသိမ်းပြီးကတည်းကသတင်းသမားတွေဖမ်းဆီးခံနေရတာတွေကြောင့်လက်ရှိအခြေအနေမှာတော့သတင်းသမားတွေဟာနေရက်တွေစီကနေတိတ်လျှောက်နေကြရတဲ့အနေအထားမှာရှိနေပါတယ်။သတင်းခန်းစီမံခန့်ခွဲသူတွေနဲ့သတင်းနောက်အချို့ဟာလွတ်မြောက်နေမြေတွေစီအိမ်နီးချင်းနိုင်ငံတွေစီနဲ့တတိယနိုင်ငံတွေအထိပါထွက်ပြီးသတင်းအလုပ်တွေကိုဆက်လုဆောင်နိုင်မှုကြိုးပမ်းလာကြရတာပါ။ဒါကြောင့်တစ်ဖက်မှာတော့ပြည်တွင်းကသတင်းမှန်တွေရနိုင်ဖို့ပြည်သူတွေနဲ့ citizen journalist လို့ခေါ်တဲ့အရွယ်ရွာသတင်းသမားတွေကိုအားကိုးလာရတဲ့အခြေအနေကိုလည်းရောက်ရှိလို့လာပါတယ်။ပြည်သူတွေသတင်းမှန်ရနိုင်မယ့်နည်းလမ်းတွေကိုစစ်ကောင်စီကနေထပ်မဖြတ်တောက်နိုင်ဖို့နဲ့လက်ရှိအခြေအနေတွေကိုဖြေရှင်းနိုင်ဖို့အပြင်စရုပ်ထမှန်နိုင်ပြန်အားကောင်းလာဖို့ဆိုရင်တော့စစ်အာဏာရှင်အလုံးစုံပြတ်သုံးဖို့သာတစ်ခုရီးသောပန်းနိုင်ဖြစ်တယ်လို့သတင်းသမားတွေရောပြည်သူတွေကပါယုံကြည်နေကြတာပါ။ဒီသတင်းဆောင်မကိုတန်လင်းခက်ကပေးဖို့ကြားတာဖြစ်ပါတယ
်။ဒါမျိုးသတင်းဆောင်မတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ